အရှိတေးကိုပင်လယ်ပြင်ထဲကနယ်မြေပိုင်ဆိုင်မှုဆိုင်းရအငင်းပွားနေတဲ့ဂျပန်ဘက်ကထိန်းချုပ်ထားတဲ့ကျွန်းတွေမှာတရုတ်စစ်တပ်နဲ့အတူဝင်ရောက်တိုက်ခိုက်နိုင်တဲ့ video games ကစားနည်းတွေကိုလူလူပါပါဝင်ကစားနိုင်အောင်တရုတ် online video games T20 ကထုတ်လုပ်လိုက်ပြီးဖြစ်ပါတယ်။ဒီ video games ဟာအတွဲလိုက်ရှိပြီး Glorious Mission Online လို့နာမည်ပေးထားပါတယ်။ဒါဟာတရုတ်ကုမ္ပဏီတစ်ခုနဲ့ PLA လို့ခေါ်တဲ့တရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော်တို့ပူးတွဲပြီးထုတ်လုပ်တာဖြစ်ပါတယ်။ဒီကစားနည်းကို PLA ထူထောင်ခဲ့တဲ့86နှစ်မြောက်နှစ်ပတ်လည်နေ့နဲ့တိုက်ဆိုင်ပြီးထုတ်ခဲ့ကြတာဖြစ်ပါတယ်။ဒါဟာတရုတ်နိုင်ငံရဲ့အချုပ်ချာအာဏာပိုင်ဆိုင်တဲ့ဒေသတစ်ခုကိုဂျပန်ဘက်ကနေမကျူးကျော်ဖို့အတွက်တတိပေးတဲ့အနေနဲ့ထုတ်လုပ်ခဲ့တာလို့ရှန်ဟိုင်းအခြေစိုက် Giant Interactive Group Video Game ထုတ်လုပ်တဲ့ကုမ္ပဏီကပြောပါတယ်။ပြီးခဲ့တဲ့လတုန်းကတော့တရုတ်နိုင်ငံအရှေ့ပိုင်းကမ်းခြေတစ်လျှောက်ကပြည်နယ်တွေမှာအဓိကတာဝန်ယူနေတဲ့နန်ဂျင်းတပ်မတော်ကအရာရှိတွေကိုသင်တန်းပေးရမှာဒီကစားနည်းမျိုးတွေနဲ့ကစားပြီးလေ့ကျင့်စေတယ်လို့တရုတ်စစ်တပ်ကပြောပါတယ်။အခုလိုကွန်ပျူတာအွန်လိုင်းမှာဒါကိုကစားခွင့်ပေးလိုက်တာဟာလေလူငယ်တွေစစ်ထဲဝင်ကျင်လာအောင်အားပေးဖို့ရည်ရွယ်ပြီးလှုပ်ဆောင်တာလို့လည်းပြောကြားခဲ့ပါတယ်။